ချက်မီနယ်နမ်မတူမြို့နယ်တွင်မှာ TNLA တအားပလောင်တက်နဲ့ RCSS SSC တောင်ပိုင်းရှမ်းတပ်ဖွဲ့ရဲ့ကြာဒီရပိုင်းအတွင်တွင်မှာစစ်ပွဲတွေထပ်မံဖြစ်ပွားတာကြောင့်ကြီးရွာ၅ရွာကပြည်သူ900နီးပါးလောက်စစ်ဘေးလွတ်ရာကိုတိမ်းရှောင်နေရပါတယ်။လူလုံးစင်မှာလည်းနှစ်ဖက်တက်တွေကြာတင်းမာမှုတွေဆက်ရှိနေတဲ့အတွက်ဆိုရင်ထိလန့်ပြီးတော့ထပ်မံတိမ်းရှောင်သူတွေလည်းရှိနေပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောင်ကုမိုးစောကတင်ပြထားပါတယ်ခင်ဗျာ
။ဟုတ်ကဲ့အစိုးရတံတော်ကရှမ်းပြည်နယ်နဲ့ကချင်ပြည်နယ်အတွင်းမှာရှိတဲ့စစ်ထဏာချုပ်နယ်မြေ၅ခုမှာစီရေးလှုပ်ရှားတာတွေရပ်ဆိုင်ဖို့ကြေညာထားချိန်မှာပဲ။ကဲဟင်းကလက်လက်ကင်အဖွဲ့ကြီးကြားမှာတော့တိုက်ပွဲတွေဆက်လက်ဖြစ်ပွားနေတာပါဒီရက်ပိုင်းအတွင်းရှမ်းပြည်နယ်မြောက်ပိုင်းနမ်တူမြို့နယ်မန်ဆန်ရွာအနီးမှာ TNLA တန်းပလောင်တက်နဲ့ RCSS SSA တောင်ပိုင်းရှမ်းတပ်ဖွဲ့ကြီးအကြတိုက်ပွဲတွေဆက်လက်ဖြစ်ပွားနေတယ်လို့စစ်ကြောင်တွေကိုကူညီနေသူစိုင်းရံပြည်ကပြောပါတယ
်ဆုံးတဲ့နေ့ညနေပိုင်းကနေစဖြစ်တာအော်မန်ဆန်ရွာမြောက်ဘက်ကနေဖြစ်တာနော်မန်ဆန်ရဲ့မြောက်ဘက်မှာကဟိုနာဟန်ရှိရဖြစ်အဲနာဟန်မှာဖြစ်တယ်နောက်တည်းနောက်တည်းကျတော့မန်ဝါမှာဖြစ်တာပါလက်မီနဲ့မန်ဝါဆိုင်နာဟန်ရနဲ့မန်ဝါရမှာအတိအကျအဲနာတော့ဝိုင်မှာကိုဖြစ်တယ်
တိုက်ပွဲဖြစ်ပွားတာကြောင့်အနီးအနားမှာရှိတဲ့နာငူနာဟန်နောင်အော့နာကျိုင်းနဲ့မန်ဝါစတဲ့ကြီးရွာတွေကအမျိုးသမီးတွေနဲ့ကလင်းငယ်အများစုဟာနမ်တူမြို့နဲ့မန်ဆန်ရွာတွေကိုတိတ်ဆောင်နေကြပါတယ်မန်ဝါရွာကနေနမ်တူမြို့ပုပ်ပါယုံကျောင်းကိုဒီကနေ့ရောက်ရှိလာတဲ့စစ်ဆောင်တအူးကသူတုံတွေးရတဲ့အခြေအနေကိုအခုလိုပြောပါတယ
်အမေကတခါတော့ပေါ်ချီပြီးဘလမမဝေဘူးရွာထဲမှာတောင်းကြည့်တယ်လေကျွဲကောင်းကောင်းကျွဲတောင်းကောင်းကောင်းကြီးရယ်မနေ့ကမဖြစ်ဘူးဒီနေ့လည်းတော့ဖြစ်နေကြတယ်လေ။အိုးဘလောင်းဖြစ်တာလည်းရှိတယ်လေရှမ်းဖြစ်တာလည်းလာမယ်လို့ပြောတယ်လေ။ခုနလည်းလာပြီလေ
။ရွာသူရွာသားတွေထိခိုက်တာတော့မရှိတော့သူကပြောပါတဲ့။နမ်တူမျိုးပုပ်ပါယုံကျောင်းနဲ့မန်ဆန်ရွာကိုစစ်ဆောင်တွေရောက်ရှိလာတဲ့အခြေအနေကိုဆိုင်းရံပြေကအခုလိုပြောပါတဲ့။
ပုပ်ပါယုံကျောင်းမှာပထမဆုံးရောက်လာတော့အိမ်တော်စုတဲ့ခုအခုပဲအခုလေးနေနေအခုသူတို့ထောက်ဝင်လာတော့အဲ့ဒါကျွန်တော်ကြည့်ရတာ၄-၅အိမ်တော်စုလောက်ရှိနေအခုဆိုရင်တော့၅အိမ်တော်စုလောက်တော့ဝင်ပါလိမ့်မယ်ဒါဆန်းမပေါ့နော်ဟိုမှဆန်းကျတော့အစပထမတော့အိမ်တော်စု44ခုအခုအိမ်တော်စု62ခုရှိပြီရွာ5ရွာနဲ့လူရေက336ရွာပါခင်ဗျာ
ကျောင်းမဲခရိုင် DNA ရဲ့ဆိုင်ရာစီမံခန့်ခွဲမှုဦးစီးဌာနဦးစီးရာရှိဦးသိန်းဝင်းထုတ်ကမန်ဆန်ရွာကမန်ဟောင်ဖုံးကြီးကျောင်းမှာထပ်မံရောက်လာသူတွေရှိပြီးသူတို့ဌာနကတပတ်စာစံပို့ထောက်ပံ့ထားကြောင်းပြောပါတယ
်မန်ဟောင်ဖုံးတော်ကြီးကျောင်းမှာပထမဒေသကြီး90ခုလူကြီးတော်လုံးတဲ့ဒီကကျူတာ59ဆို397လူကြီးပေါ့နော်တော့ကျူတာကဇန်နဝါရီက3ရက်ပေါ့နော်ဒီနေ့ကမရဟုတ်ဒီလိုနဲ့ကျွန်တော်တို့စံပို့ပဲထောက်ပံ့တာရှိတယ်သူတို့တပတ်စာပေါ့နော်အလူတူကိုကျွန်တော်တို့ကတနေ့ဟိုမျိုးဒီနှလုံးလုံးနဲ့ကျောင်းမျိုးဒီတလုံး150ဆိုကျွန်တော်တို့တနေ့300ဆိုတပတ်2000နေရာနဲ့ကျော
ဒီကနေ့မှာလာရှုမျိုးက Relief International နဲ့ကုညီရေးအဖွဲ့ကနမ်တူမှာရောက်ရှိနေတဲ့စစ်ဆောင်တွေကိုအနှွေးတဲ့တွေလာရောက်ထောက်ပံ့တာရှိနေပါတယ်ပြီးခဲ့တဲ့လ24ရက်နဲ့25ရက်နေ့တွေကလည်းဒီဘောမျိုးနယ်အတွင်းမှာရှမ်းပြည်တိုးတက်ရေးပါတီ SSPP SSA မြောက်ပိုင်းနဲ့ရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီ RCSS SSA တောင်ပိုင်းအကြားမှာတိုက်ပွဲတွေဖြစ်ပွားခဲ့တာကြောင့်လူထောင်နဲ့ချီပြီးနေရာစွန့်ခွာတိမ်းရှောင်ခဲ့ကြရပါတယ်ဒါပေမဲ့ဒီဇင်ဘာလ30ရက်နေ့မှာတော့နေမြေအခြေအနေငြိမ်သက်သွားတာကြောင့်သူတို့နေရာကိုပြန်လည်နေထိုင်နေကြပြီဖြစ်ပါတယ်